ဘရက်ဆဲမှာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်သတင်းနှစ်ပတ်ကြာမှာအမေရိကန်သမ္မတအိုဘားမားနဲ့နေတိုးတပ်ဖွဲ့တွင်ရေးမှုချုပ်ဗိုလ်ချုပ်ကြီးဂျန်စတော့ကလန်ဘတ်တို့ကဒီကြေကွဲဝေရဖြစ်ရထိမှတ်ကိုကျင်းပခဲ့ပြီးတစ်ချိန်တည်းမှာပဲ IS သွေးကြွအုပ်စုကိုချေမှုန်းနိုင်ရေးအတွက်ဦးစားပေးမှုအရေးကြီးတဲ့အကြောင်းထပ်လောင်းပြောဆိုခဲ့ကြပါတယ်ဒီချိန်ဟာကမ္ဘာမှာဒုက္ခနဲ့ကြုံတွေ့နေရတဲ့အချိန်ဖြစ်တဲ့အကြောင်းထင်ရှားပါတယ်။ကမ္ဘာလုံခြုံရေးစနစ်ရဲ့စိုးရိမ်တောကတွေနဲ့ပူပင်မှုအများစုတွေရဲ့အချက်အခြာဟာဥရောပဖြစ်နေတဲ့အကြောင်းနေတိုးတပ်ဖွဲ့တွင်ရင်မှုချုပ်နဲ့တနင်္လာနေ့ကအင်ဗျူရောမှာတွေ့ဆုံစဉ်သမ္မတအိုဘားမားကပြောခဲ့ပါတယ်။အထူးသဖြင့်အီရတ်နဲ့ဂျော်ဒန်နိုင်ငံတို့မှာဒေသခံတပ်ဖွဲ့တွေကိုလက်ကျင့်တင်ဒန်းပေးရမှာနဲ့အကူအညီပေးရမှာနေတိုးရဲ့ကြိုးပမ်းမှုအပါအဝင် IS စစ်သွေးကြွတွေကိုတံပြန်ချေမှုန်းရမှာမဟာမိတ်အဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုဗိုလ်ချုပ်ကြီးစတော့ကလန်ဘတ်နဲ့တွေ့ဆုံပြီးအမေရိကန်သမ္မတကသတင်းထောက်တွေကိုပြောခဲ့ပါတယ်။ဒေသရင်းတည်ငြိမ်ရေးနဲ့ IS ချေမှုန်းရေးအတွက်တခြားနိုင်ငံတွေကိုနေတိုးကထောက်ခံကူညီသွားမယ်လို့လည်းဗိုလ်ချုပ်ကြီးစတော့ကလန်ဘတ်ကထပ်လောင်းပြောကြားခဲ့ပါတယ်။ဒေသခံတွေရဲ့စွမ်းရည်ကိုနှီးမျိုးစုံနဲ့မြှင့်တင်ပေးဖို့ကနေတိုးရဲ့ဦးစားပေးဆောင်ရွက်ချက်ထဲမှာပါဝင်တယ်လို့သူကပြောပါတယ်။ခေါင်းဆောင်နှစ်ဦးတို့ဟာအာဖဂန်နစ္စတန်အကြောင်းကိုလည်းဆွေးနွေးခဲ့ကြပြီးအဲ့ဒီနိုင်ငံတည်ငြိမ်ရေးအတွက်နေတိုးဟာဆောင်ရွက်ပေးနိုင်ခဲ့တဲ့အထူးမဟာမိတ်အဖွဲ့ဖြစ်တယ်လို့သမ္မတကပြောကြားခဲ့ပါတယ်ရှင်။